ကုန်စည်နှုန်းကြီးမြင့်မှုနဲ့စားလိုက်ရိတ်ခအခက်အခဲကြောင့်ရိုဟင်ဂျာဒုက္ခသည်တွေကိုကူညီပေးတဲ့နေရာမှာနိုင်ငံတကာအနေနဲ့လက်ရှိအနေအထားထက်ပိုးပြီးတော့ထောက်ပံ့ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းကိုမနေ့တုန်းကသွားရောက်ခဲ့တဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမေးကြီးမစ်ရှဲဘက်ချ်လီကနိုင်ငံတကာအသိုင်းအဝိုင်းကိုတောင်းဆိုတိုက်တွန်းသွားပါတယ်မြန်မာနိုင်ငံဘက်ကရွင်ချာဆိုတဲ့နာမည်ကိုအတိမတ်မပြုတ်သလိုဒုက္ခသည်နေရပြန်ပို့ရေးအစီအစဉ်တွေလည်းရပ်တန့်နေတာပါ။ဒါမဲ့လည်းဒီဒုက္ခသည်နေရကိုဂုံတိတ်ခါနဲ့အညီဘေးကင်းလုံခြုံစွာနဲ့ပြန်နိုင်ဖို့အတွက်ကုလသမဂ္ဂကဆက်ပြီးတော့ချိုးပန်းနေပါတယ်လို့မဟာမင်းကြီးမစ်ရှဲဘက်ချ်လီကပြောပါတယ်။ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးတဦးအနေနဲ့ပထမဆုံးအချိန်ဘင်္ဂလားဒေ့ရှ်နိုင်ငံရွင်ချာဒုက္ခသည်စခန်းကိုတွားရောက်တဲ့ခီးစဉ်အတွင်းမှာပြောဆိုချက်တွေကတချို့ကိုတော့မဆုမွန်ကပြောပြပါလိမ့်မယ်ရှင်။
Well, we are here in Cox Bazar where so many people from Myanmar, Rohingya.
အခုကျမတို့ Cox Bazar မှာပါမြန်မာနိုင်ငံကရောက်လာတဲ့သူတွေ Rohingya တွေအများကြီးရှိတဲ့နေရာမှာလူခွေချိုးဖောက်မှုတွေဆိုးရတဲ့ဖိနှိပ်မှုတွေကိုရင်ဆိုင်ရပြီးလုံခြုံဘေးကင်းတဲ့နေရာကိုထွက်ပြေးနေရောက်လာကြတာပါဘင်္ဂလားဒေ့ရှ်မှာအခုဆိုရင် Rohingya ကတသန်းတသိန်းလောက်ရှိပါတယ်အဓိကက Cox Bazar မှာပါတချို့ကတော့ Basancha ကျွန်းမှာရောက်နေကြပါတယ
် They describeTheir grievances, their pains they had to leave.
ကျေကွဲမှုတွေအကြောင်းကိုပြောပြကြပါတယ်။သူတို့မှာရှိသမျှပိုင်ဆိုင်မှုအားလုံးထားခဲ့ပြီးတော့ဘလို့ထွက်ပြေးခဲ့ကြရတယ်။နောက်သူတို့ရဲ့အသက်မွေးဝမ်းကြောင်းရပ်တည်ရတဲ့ဘဝနဲ့အများစုကသူတို့ချစ်ခင်တဲ့သူတွေကိုထားခဲ့ကြရတဲ့အကြောင်းတွေဒီ Cox Bazar မှာသူတို့ဘလို့ခိုးလုံနေထိုင်ခွင့်ရခဲ့ကြသလဲ။နောက်ကုလသမဂ္ဂနဲ့တခြားလက်တွဲဘက်အစိုးရလက်အောက်ခံမဟုတ်တဲ့ NGOs အဖွဲ့အစည်းတွေဘယ်လိုထောက်ပံ့ပေးသလဲဆိုတာကိုပြောပြကြပါတယ
် I can say all of them have said we want to go back but we want to go back
ရိုဟင်ဂျာတွေအားလုံးလို့ပဲပြောရပါလိမ့်မယ်သူတို့အားလုံးနေရပြောင်းချင်ကြပါတယ်ဒါပေမဲ့သူတို့ကိုမြန်မာနိုင်ငံသားပါလို့ခိုင်မာတဲ့အတိအမှတ်ပြုမှုအထောက်ထားရမှသူတို့ရဲ့အခွင့်အရေးတွေကိုလေးစားသမှုရှိမှအရင်ကလိုနေစဉ်အသက်မွေးဝမ်းကြောင်းလုံးကင်ခဲ့တာတွေကိုပြန်လည်ရရှိမှသူတို့ပိုင်ဆိုင်ခဲ့တဲ့လေယာမြေတွေကိုပြန်ရမှာသူတို့ပြန်ကြမှာပ
ါ UN is the best is doing the best we can to support them we'll continue doing that but we also
ကုလသမဂ္ဂဘက်ကတော့ဘလို့အကောင်းဆုံးထောက်ပံ့ပေးနိုင်မလဲဆိုတာကိုလှုပ်ဆောင်ပေးနေပါတယ်ကျမတို့ဆက်ပြီးတော့လှုပ်ဆောင်သွားမှာပါဒါပေမဲ့ကြေကွဲစိတ်မကောင်းစရာပြဿနာရဲ့အရင်းမြစ်ကိုကျမတို့ဖြေရှင်းရပါလိမ့်မယ်သူတို့အားလုံးလုံခြုံဘေးကင်းပြီးတော့သူတို့သဘောနဲ့သူတို့မြန်မာနိုင်ငံကိုပြန်သွားနိုင်တာတေချာဖို့လှုပ်ဆောင်ရပါလိမ့်မယ်
Well, one of the problems that they have been seeing here as in
ဒီမှာတွေ့ရတဲ့ပြဿနာတစ်ခုကတခြားကမ္ဘာနေရာတွေမှာတွေ့နေရတဲ့အတိုင်းပါပဲ။စားနပ်ရိက္ခာဈေးနှုန်းတွေတက်သွားပါတယ်။အရင်တုန်းကတို့မှာရှိတဲ့ငွေပမာဏနဲ့ဝယ်လို့ရခဲ့တဲ့ပမာဏကအခုအရင်လိုအစားအစာတွေဝယ်မရတော့ဘူးလို့ဆိုလိုတာပါ။ဒါကဒီ Cox Bazar မှာရှိနေတဲ့သူတွေအတွက်ပြဿနာဖြစ်လာပါတယ်။ဒီတော့နိုင်ငံတကာအတိုင်းအဝိုင်းကိုကျွန်မဆက်ပြီးတော့တိုက်တွန်းချင်ပါတယ်။ရိုဟင်ဂျာတွေကိုဆက်ပြီးတော့ထောက်ပံ့ပေးပါဖြစ်လာတဲ့အခြေအနေအကျိုးဆက်တွေကြောင့်အရင်ကထက်တောင်းမှပို့ပြီးတော့ပံ့ပိုးကူညီနိုင်အောင်စူးစမ်းပေးကြပါလို့ကျမမေတ္တာရက်ခံပါတယ်ရှင်